Welcome to the Voice of America in Burmese.
တော်ရရှိမြတ်သားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ30ရက်စနေမနက်ခင်း Radio Rose ရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ32.49 flight meter 190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00 ထိ direct ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကညီညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဟမတ်စ်နဲ့အပြည့်အရေးဆွေးနွေးဖို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူသဘောတူလိုက်ပါတယ်။ဆီးရီးယားမြောက်ပိုင်းကိုအစ္စရေးကအရှိန်မြှင့်ပြီးပြန်လည်တိုက်ခိုက်နေပါတယ်။ဒရုန်းဖြတ်လက်နဲ့မြန်မာဘက်ပို့မဲ့မြန်မာလူငယ်နှစ်ဦးကိုထိုင်းရဲကဖမ်းဆီးလိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်အရင်ရက်တွေကတည်းကစစ်ကောင်စီရဲ့လက်နက်ကြီးကျလို့မီးလောင်နေတဲ့မွန်ကီရင်နယ်ဆက်ကဓမ္မသက်ကြီးရွာမှာဒေသခံတွေထွက်ပြေးလို့မရဘဲထွက်ပေါက်ပိတ်နေတဲ့နောက်ဆုံးအခြေအနေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါ့အပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘယ်လိုသုံးသပ်ရေးသားနေကြလဲဆိုတာကိုလည်းတင်ဆက်ပေးပါမယ်။နောက်ပတ်စဉ်စီစဉ်တွေမှာတော့မြို့သမီးကန္နာတူတာဆောင်လေအမေရိကန်တခွင်သိပ္ပံနဲ့နှီးပညာကန္နာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုညံဝဲအောင်ကတင်ဆက်ပေးပါမယ်။
ဟမတ်စ်တွေနဲ့ညီညာရေးဆွေးနွေးပွဲပြန်လုပ်ဖို့အစ္စရေးဝန်ကြီးချုပ်ဘက်ဒမန်နေတန်ယာဟုကတောက်ကြနေမှာအတည်ပြုပေးလိုက်ပါတယ်။ဂါဇာကအငတ်ပေးကြုံရတဲ့ပါလက်စတိုင်းတွေအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီပေးဖို့ ICJ နိုင်ငံတကာတရားရုံးကအစ္စရေးကိုအမိန့်ချမှတ်လိုက်ပြီးနောက်တနေ့မှာပဲအခုလိုအစ္စရေးဝန်ကြီးချုပ်ကသဘောတူလိုက်တာဖြစ်ပါတယ်။အစ္စရေးတရားခံတွေကိုပြန်လွှတ်ပေးရင်အလဲလဲအနေနဲ့ဂါဇာမှာထိုးစစ်ရမယ်လို့ပြောတဲ့အစ္စရေးကအခုထိုးစစ်ကိုခေတ္တရပ်ပြီးအပြစ်ရသဘောတူညီချက်ရဖို့နောက်ထပ်ဆွေးနွေးမှာဖြစ်ကြောင်းတောက်ကြနေမှာကြေညာလိုက်တာဖြစ်ပါတယ်။6လတည်းဝင်လာပြီဖြစ်တဲ့ဂါဇာစစ်ပွဲနောက်တချီအပြစ်ရဖို့နဲ့နိုဝင်ဘာမှာပထမအကြိမ်လှုပ်ပေးပြီးကြတဲ့ကနောက်ထပ်လှုပ်မပေးသေးတဲ့ဒဇာကန်တွေပြန်လှုပ်ပေးရတဲ့အမေရိကန်ကာတာအီဂျစ်တို့ကဂျားဝင်ညှိနှိုင်းနေတာပါ။အဖမ်းခံနေရတဲ့ဒဇာကန်တွေပြန်လွတ်မြောက်ရေးအပြစ်ဝလုံမပေးနိုင်တာအတွက်ပြည်တွင်းကဖိအားတွေကြုံနေရတဲ့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကလာမယ့်ရက်ပိုင်းအတွင်းကာတာအီဂျစ်ပံပြုလုပ်မယ်အပြစ်ရညှိနှိုင်းမှုတွေမှာပါဝင်ဖို့အစ္စရေးကိုယ်စားလှယ်တွေကိုခွင့်ပြုလိုက်ကြောင်းပြောပါရယ်ဟာမတ်စ်တွေဂုဏ်ဒီဖန်ထားတဲ့တရားခံအယောက်100လောက်ရှိမယ်လို့ခန့်မှန်းထားပါရယ်ခင်ဗျာအီရန်ထောက်ခံပံ့ပိုးနေတဲ့ပါလက်စတိုင်းဟာမတ်စ်တွေအစ္စရေးကိုအော်တိုဘာ9ရက်တိုက်ခိုက်ခဲ့ခြင်းကစပြီးအစ္စရေးကပါလက်စတိုင်းရဲ့ဂါဇာမှာအီရန်ပံ့ပိုးနေတဲ့ဆီးရီးယားမြောက်ပိုင်းကလေဘနွန်ဟက်ဇ်ဘိုလာတွေနဲ့အီရန်ဒေါ်လာရင်းအဆောင်တပ် IRGC တို့ကိုတိုက်ခိုက်နေရကနေတောက်ကြနေမှာတော့လေဘနွန်မှာလေကြောင်းတိုက်ခိုက်မှုကိုအရှိန်မြှင့်လုပ်လိုက်ပါတယ်။အီရန်နဲ့သူ့ကိုလိုလားတဲ့အဖွဲ့တွေဟာအလက်ပိုနဲ့ဒမတ်စကပ်စ်မြို့တော်ဘာဝင်ဆီးရီးယားနိုင်ငံတလွှားခြေကုပ်ယူထားတဲ့ဒါဖြစ်ပါတယ်။ဒီနှမျိုးစလုံးကနိုင်ငံတကာလေဆိပ်တွေကိုအစ္စရေးကအထက်တလဲလဲတိုက်ခိုက်နေပေမဲ့အော်တိုဘာ9ရက်ကစပြီးအစ္စရေးရဲ့ထိုးစစ်တွေပြင်းထန်လာတာကြောင့်အီရန်ကသူ့ထိပ်ပန်းရာရှိကြီးတွေကိုဆီးရီးယားကနေပြန်ခေါ်ခဲ့ပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အလက်ပိုကနေရာအများပြားမှာထိမှန်ခဲ့ပြီးစစ်သားတွေနဲ့ရဲသားအများပြားတီးဆုံးခဲ့ရတယ်လို့ဆီးရီးယားကကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါ့အပြင်ဝေးထိန်ဒရုန်းနဲ့ဒီပါဒက်စ်လက်စ်နဲ့အလက်ပိုကိုတိုက်ခိုက်တာဖြစ်ပြီးအကြမ်းဖက်အဖွဲ့အစည်းတွေကအလက်ပိုနဲ့ဝန်းကျင်မှာနေထိုင်သူရဲသားတွေကိုတိုက်ခိုက်တာဖြစ်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုတွေကနေဆီးရီးယားနိုင်ငံသား33ဦးနဲ့Hezbollah 5ယောက်တိုက်ဆုံးခဲ့ရတယ်လို့လုံခြုံရေးသတင်းရင်းမြစ်တွေကိုကိုးကားပြီး Rider သတင်းဌာနကရေးပါတယ်ခင်ဗျာ။ Russia အချင်းထောင်နေတဲ့မှာ American အချင်းသားတွေတိုးလာနေပြီးသူတို့ကိုလွတ်မြောက်ရေးနဲ့ပတ်သက်လို့ဘာမှမခံမနိုင်သေးဖြစ်နေပါတယ်။အချင်းကြောင့်နေသူတွေတဲကမိသားစုရှိရာခိတပြန်တဲ့ American Russia နှစ်နိုင်ငံသားခံယူထားသူ Wall Street Journal သတင်းတော့လည်းပါဝင်နေတာပါ။အဖမ်းခံနေရတဲ့အမေရိကန်နိုင်ငံသားအလုံးဟာရုရှားအစိုးရရဲ့ပြစ်မှုပုံစံမျိုးမျိုးနဲ့ဆွဲချက်တင်တာခံနေရပြီးတရားရင်ဆိုင်နေရပါတယ်။စေအေးခေတ္တကလိုပဲနှစ်နိုင်ငံဆက်ဆံရေးဆိုးဝါးနေတာကြောင့်အခုကာလအတွင်းရုရှားမှာအမေရိကန်နိုင်ငံသားတွေအဖမ်းခံရတဲ့နှုန်းကလည်းပိုများလာနေတာဖြစ်ပါတယ်။ရုရှားသမ္မတပူတင်အစိုးရဟာနိုင်ငံရေးကြောင့်အမေရိကန်တွေကိုပြစ်မှတ်ထားဖမ်းဆီးနေပြီးအလဲအလဲလုပ်ရမှာတုံးဖို့ကြိုးစားနေတယ်လို့အမေရိကန်ဘက်ကဆွဆွဲပေမဲ့ရုရှားအရာရှိတွေကတော့ဒါကိုငြင်းဆိုထားပြီးအခုဖမ်းဆီးခံရသူအလုံးဟာဥပဒေချိုးဖောက်တာကြောင့်ဖြစ်တယ်လို့ပြောတာပါတယ်။အဖမ်းခံရသူတွေကတချို့ကိုအမေရိကန်နိုင်ငံမှာအဖမ်းဆီးခံရတဲ့ရုရှားတွေနဲ့အလဲအလှယ်လုပ်ခဲ့တာဖြစ်ပြီးတခြားသူတွေရဲ့ကံကြမ္မာကတော့မခံမနိုင်သေးပါဘူး။ 2022ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့ပြီးနောက်ပိုင်းအလုတ်ထွက်ခဲ့တဲ့ရုရှားသံတမန်ဟောင်းတူဦးကတော့ရုရှားအစိုးရကိုယ်တိုင်ဆက်သွယ်ရေးလမ်းကြောင်းအများစုဖြတ်တောက်နေတာဖြစ်ပြီးမျက်နှာမပြတ်ရအောင်ဘယ်လိုကန်တွေရမလဲဆိုတာမသိဖြစ်နေကြောင်းနဲ့ဖန်ဆီးထားသူတွေကိုတစားကန်အနေနဲ့သုံးမဲ့သဘောရှိတယ်လို့ဝေဖန်ထားပါတယ်ခင်ဗျာ
နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်ရင်ပြန်ပါရရှင
်မြန်မာပြည်ရဲ့စနေနေ့မနေ့ခင်နောက်ဆုံးရသတင်းတွေကိုပြောပြနေတာဖြစ်ပါတယ်မြန်မာနိုင်ငံကိုပို့မဲ့ drone ဖြတ်လက်နဲ့လက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံသား2ဦးကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာထိုင်းရဲတွေကဖမ်းမိခဲ့တယ်လို့ Bangkok Post ကရေးပါတယ်။မြန်မာနိုင်ငံကို drone ဖြတ်လက်နဲ့ပို့ဖို့လုပ်နေကြောင်းသတင်းရရှိပြီးတဲ့နောက်အခုလိုဖမ်းမိတာဖြစ်ကြောင်းထိုင်းရဲအကြီးအကဲဗိုလ်မှူးကြီး Naragon Ruam Tip ကပြောတာပါ။ပစ္စည်းပို့ရမှာအခက်အခဲတွေရှိနေတာကြောင့်အဆက်အသွယ်လုပ်ဖို့ပေးဖို့သူနေရာမှာပေါ်ပြလာတဲ့နာမည်ရှင်တွေကိုအကြောင်းကြားခဲ့တာဖြစ်ပြီးသူတို့ရောက်လာခြင်းမှာပစ္စည်းတို့တွေဖွင့်ကြည့်တဲ့အခါလက်နက်ကိုတွေ့ရတဲ့အတွက်ခွင့်ပြုချက်မရဘဲလက်နက်တင်ပို့မှုနဲ့ဖမ်းဆီးခဲ့တာဖြစ်ကြောင်းလည်းပြောပါရယ်စစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကရောလက်နက်ကင်တပ်ဖွဲ့တွေဘက်ကပါထောက်လှမ်းရေးကိုစောင့်ကြည့်ဖို့အတွက်ဒီတိုက်ခိုက်ဖို့အတွက်ရော drone တွေကိုကြေကြေပြန့်ပြန့်သုံးနေပါရယ်ထိုင်းအစိုးရအနေနဲ့ထိုင်းမျိုးကိုအတုံးချပြီးတော့လက်နက်တင်ပို့မှုကိုခွင့်မပြုကြောင်းလည်းထိုင်းဗိုလ်မှူးကြီးကပြောပါရယ်မဲဆောက်ရဲဌာနကတော့သူတို့ဟာထိုင်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းနဲ့အခုလိုဖမ်းမိတာနဲ့ပတ်သက်ပြီးတော့ဆက်နွယ်နေသူတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့ဆိုပါရခင်ဗျာ။ထိုင်းဝမ်ရေတပ်အကြီးအကဲတန်ဟွာဟာရှေ့သတင်းပတ်တယ်မှာအမေရိကန် Indo-Pacific ဒေသကိုယ်ကိုဌာနချုပ်ရှိရာဟာဝိုင်ကျွန်းကိုလာရောက်ဖို့ရှိနေပါတယ်။ထိုင်းဝမ်ရေတပ်အကြီးအကဲဦးဆောင်တဲ့ကိုယ်စားလှယ်6ဦးဟာဟာဝိုင်မှာပြုလုပ်မဲ့စီးရေးအခမ်းအနားကိုတက်ရောက်မှာဖြစ်သလိုတရုတ်ရဲ့ချင်းချောက်မှုတိုးပြီးခံရတဲ့ထိုင်ဝမ်နဲ့အမေရိကန်ကြားရေတပ်ပူးပေါင်းဆောင်ရွက်မှုဘယ်လိုမြင့်တင်နိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့ရိုက်တာသတင်းကရေးပါတယ်။ထိုင်ဝမ်နဲ့အမေရိကန်ကြားရင်းနှီးတဲ့ဆက်ဆံရေးရှိပေမဲ့အမေရိကန်ကတရုတ်ကိုတရားဝင်အသိမှတ်ပြုမထားပါဘူး။တရုတ်ကတော့သူပိုင်တယ်လို့ကြေညာထားပါတယ်။ဒါကိုထိုင်ဝမ်ကလက်မခံဘဲဖြစ်နေပါတယ်။ထိုင်ဝမ်ကတော့တရုတ်ရဲ့ကြေညာချက်ကိုလက်မခံဘဲရှိနေခြင်းမှာထိုင်ဝမ်ရေတပ်အကြီးအကဲတန်ဟာ AP 8ရက်ကနေ10ရက်ထိဝါရှင်တန်အနီးမှာကျင်းပမဲ့ရေပြင်ဝေဟင်ဆိုင်ရာညီလာခံကိုတက်ရောက်ဖို့ရှိပြီးအမေရိကန်ရေတပ်စစ်စင်ရေးဆိုင်ရာအကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Lisa Franchetti နဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့လုံခြုံရေးဆိုင်ရာသတင်းရင်းပြေကိုကိုးကားပြီးဖော်ပြပါတယ်။ဒါပေမဲ့ဒီကိစ္စကိုထိုင်ဝမ်ရေတပ်ကရောအမေရိကန်ပင်တယ်ဂွန်စစ်ဌာနချုပ်ကပါမှတ်ချက်တစုံတရာပေးတာမရှိပါဘူးခင်ဗျာ။ပါကစ္စတန်မှာအင်္ဂါနေ့ကအသေးခံဘုံငယ်သမားရဲ့လက်ချက်နဲ့တရုတ်အလို့သမား5ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်ပါကစ္စတန်နဲ့အတူစုံစမ်းစစ်ဆေးမှုလုပ်မှာဖြစ်ကြောင်းတရုတ်အစိုးရကပြောလိုက်ပါတယ်။အခုလိုအသေးခံဘုံခွဲမှုကြောင့်တရုတ်ရဲ့ဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်နှံထားတဲ့ရေကာတာစီမံကိန်းကိုရပ်ဆိုင်းထားရပါတယ်။ပါကစ္စတန်ပြည်ထောင်စုဝန်ကြီးမော်ဆင်နာကွီယုံကတော့သူဟာအစ္စလာမဘတ်ကတရုတ်တန်ရုံမှာတရုတ်အထူးစုံစမ်းရေးအဖွဲ့နဲ့တွေ့ဆုံပြီးစုံစမ်းလို့ရတဲ့အချက်လက်တွေကိုတင်ပြခဲ့သလိုပါကစ္စတန်ရောက်တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်တိုးမြှင့်လှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ပါကစ္စတန်ရှေ့မြောက်ပိုင်းကမဂါဝတ်4000ကျော်ထုတ်တဲ့ဒါစုရီအားလျှက်စစ်ဒါဘေးစက်ုံစီမံကိန်းအတွက်လုပ်နေတဲ့ဒီတရုတ်အင်ဂျင်နီယာတွေပါတဲ့ကားရန်ကိုအသေးခံဘုံခွဲသမားကဖောက်ခွေပစ္စည်းတွေတင်လာတဲ့ကားနဲ့ဝင်တိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်တယ်ဆိုတာမသိရသေးပါဘူး။ဒီတိုက်ခိုက်မှုမှာပါဝင်သူတွေကိုဖောက်ထုတ်အရေးယူသွားမှာဖြစ်ကြောင်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကတော့ပါကစ္စတန်မှာလုံခြုံရေးဆိုင်ရာအန်ဒီရဲကင်းအောင်လှုပ်ဆောင်ဖို့တောက်ကြနေကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။စနေမနေ့ထိတ်တန့်သတင်းတွေကိုကုညာဝင်းအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ။ခုကဆက်လို့သတင်းပြဖို့ချက်ဆောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ကြိုင်မျောမြို့နယ်တွေကစပေးကြုံရွာသားတို့ထပ်ပေါက်ပိတ်နေတဲ့သတင်းပေးပို့ချက်နဲ့ဆက်ပါမယ်။မွန်ပြည်နယ်ကြိုင်မျောမြို့နယ်ကဓမတ်ကျေးရွာမှာနေနေမိလောင်ပျက်စီးခဲ့ပြီးဒေသခံတွေဘေးလွတ်ရာစီထွက်ပြေးတိတ်ရှောင်နေရပါတယ်။ကျေးရွာထဲမှာပိတ်မိနေတဲ့မိဘသင်းဒေသခံတွေကိုကူညီနိုင်မှုကလည်းလမ်းကြောင်းအခြေအနေအနေရရှိလို့ဒုက္ခရောက်နေကြပါတယ်။ဒီကြောင့်သတင်းပေးပို့ထားတဲ့သတင်းကိုကုညာဝင်းအောင်ကပဲပြောပြပါမယ်ခင်ဗျာ။
မွန်ကီနေဆက်မှာရှိတဲ့ဓမ္မတချေးရွာမှာမလ29ရက်ဗုဒ္ဓဦးနေ့တုန်းကစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးချရောက်ပောက်ကွဲပြီးဒေသခံနေအိမ်တွေမိဆက်တင်လောင်ကျွမ်းခဲ့တာပါ။နောက်တနေ့မလ28ရက်နေ့မှာလဲစစ်သင်္ဘောကနေလက်နက်ကြီးနဲ့ထပ်ပြီးတော့ပြစ်ခတ်တာတွေကြောင့်မီးလောင်ပြင်ပိုကျခဲ့ပါတယ်။မီးဝေးသင့်သူတွေကိုဘေးလွတ်ရာခေါ်ထုတ်နိုင်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းကြပေမဲ့အခက်အခဲတွေရှိနေတဲ့အခြေအနေကိုကူညီပေးနေသူတဦးကပြောပါတယ်
။ဒီလက်ရှိသမ္မတရွာရောက်ပေါ်အတွက်ဒီတောင်သမ္မတတောင်ရဲ့ရွာရဲ့အစိတ်အချမ်းမှာဒီကော့ဖိုင်းတို့မီးရနီးစပိုက်ကိုအိမ်မှာဝင်ကူညီလို့ရှိတယ်ရှင်းပြတယ်။ဒီသမ္မတရွာရဲ့နောက်ဘက်ချမ်းမှာဒီတိုက်ပွဲတွေစစ်တနတ်ပါတဲ့ကြားတယ်လို့တခြားယူဟာကလာမဲ့ကယ်ဆယ်ရေးသမားတွေဝင်လို့ဆင်မပြေတာဘူးဒီစစ်ပွဲဆောင်တဲ့နေရာမှာရှိနေတဲ့လူရေကတပောင်နဲ့900ကျော်တပလက်ပါဝန်ကြီးမို့အဲ့မှာစာနာရိတ်ခါတွေစေဝါတွေတကယ်လို့အဲ့
နေတွင်မီးလောင်ကုန်လို့ဒေသခံတွေဟာတနတ်တံမရောက်နိုင်တဲ့နေရာတွေစီသူ့အစုနဲ့သူစစ်ဆောင်နေကြရတယ်လို့ပြောပါတယ်စစ်ဆောင်နေကြတဲ့နေရာတွေကလည်းများပြီးလိုအပ်ချက်တွေလည်းတော်တော်ရှိနေတယ်လို့ပြောပါတယ်စစ်ကောင်စီတပ်ဟာကော်ဘင်းရဲစခန်းကိုလက်လွတ်ဆုံးရှုံးပြီးတဲ့နောက်မှာအနီးဝန်းကျင်ကိုနေစဉ်ဆိုးသလိုစစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းနဲ့ပါဘုံးကျဲတိုက်ခိုက်နေတာလို့ရွာခံတွေကပြောပါတယ်ရွာထဲမှာရှိနေတဲ့မိဘအသင့်သူတွေကိုကူညီဖို့လာချိန်မှာလေကြောင်းရန်ကြောင့်ထွက်ပြေးလိုက်ရတဲ့အခြေအနေကိုလည်းဓမ္မတရွာခံတဦးကပြောပါတယ်
ကိုမေတောင်ပြတ်တော့တဟော
ကဲစရေးအဖွဲ့တွေပေါ့သူတို့ရွာကိုလာပြီးတော့စမ်းစီစားလိုအပ်တဲ့ပစ္စည်းတွေကိုလာလှူဒန်းတာပေါ့သူတို့ကနေအိမ်မီးလောင်ပျက်စီးခဲ့တဲ့အခြေအနေကိုလည်းသွားကြည့်ချင်တာပေါ့ကျွန်တော်ကဖုန်ကြီးเจ้าမှာဝေယဝတ်စလုပ်နေသူဆိုတော့သူတို့ကိုရွာထဲမီးလောင်ပျက်စီးခဲ့တဲ့နေရာကိုလိုက်ပြတာပေါ့နော်အဲ့ဒီကဲစရေးအဖွဲ့တွေ ਨੇ ကျွန်တော်တို့ရွာထဲဝင်တဲ့အချိန်မှာလေရင်လာပြီးဘုံကျဲချတာဥတီယာမရှိဘူးအကုန်လုံးရန်တမ်းပစ်ခတ်နေတာကျွန်တော်တို့ရွာတဲ့လှက်ပတ်မချိလိုက်ရဘူးပြေးလိုက်ရတယ်လို့ဒေသခံကပြောခဲ့တာပါမလ28ရက်ကြာသာပတင်းနေ့ညနေပိုင်းအချိန်မှာဖြစ်ပျက်ခဲ့တဲ့အခြေအနေကိုမွန်ဘာသာနဲ့ပြောသွားတာပါအဲ့ဒီနေ့ကတိုက်ခိုက်မှုကြောင့်ရွာခံတို့သေဆုံးခဲ့တယ်လို့လည်းပြောပါတယ်အခုရွာလုံးချွတ်နေပါမီးလောင်ခဲ့တဲ့ဓမ္မတချေးရွာမှာအများစုကနှစ်ချက်တိုက်အိမ်ကြီးအိမ်ကောင်းတွေစောက်ထားကြတာပါရုတ်တရက်မိဘအသင့်ချိန်မှာတော့ကိုလူယုံပြီးပြေးလွှတ်နေရချိန်နေအိမ်သာမကဘဲစူးစောင်းထတဲ့ငွေချင်းနဲ့ပစ္စည်းတွေပါမီးတဲ့ပါသွားပါတယ်
ဘုံငုံကြလူထောင်းလက
်ချက်ချင်းမီးလောင်လို့ရွှေငွေပစ္စည်းတွေကောက်မမီတဲ့သူလည်းအများကြီးရှိတယ်။တချို့ကအင်ကြီးနှစ်ထည်သုံးတယ်ပဲကောက်နိုင်ခဲ့တာ။အကုန်လုံးလောင်ကုန်တယ်။ဘာမှမကောက်နိုင်တဲ့သူလည်းရှိတယ်။ဒီမှာကအင်ကြီးအင်ကောင်းတွေဆုံရှုံလိုက်ရတယ်။အင်တလုံးတံပိုးကတချို့အင်ကြီးအင်ကောင်းတွေက3,000လောက်တံပိုးရှိတယ်။အင်အစ်စ်ဆောက်ထားပြီးမနေရသေးတဲ့အင်လည်းလောင်သွားတယ်။စိတ်မကောင်းဘူးပေါ့နော်လို့ပြောခဲ့တာပါ။မီးဘေးတင်ရွာထဲမှာပဲပိတ်မိနေသူတွေဆက်ပြီးရှိပါတယ်။သူတို့အတွက်နေထိုင်စားသောက်ဖို့အဆအဆအယယခက်ခဲနေပြီးကူညီသူတွေရောက်လာဖို့ကလည်းလမ်းကြောင်းအခြေအနေအန္တရာယ်များတယ်လို့ပြောပါတယ်။မဟာမိတ်ဘူပေါင်းတပ်တွေကော်ဘင်းရဲစခန်းကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ပြီးနောက်စစ်ကောင်စီဘက်ကဓမ္မတကော်ဘင်းကော့ဘောက်ကော့ကြိုက်ကော့ဝမ်ကော့ဒွန်ကော့ပနာအန်ကားစင်နဲ့အနီးအနားချင်းရွာတွေကိုနေ့စဉ်လေချောင်းရေချောင်းတွေတုံးပြီးတော့ပြစ်ခတ်နေတာကြောင့်ဘာသာရေးအဆောက်အုံနဲ့နေအိမ်တွေမီးလောင်ပျက်စီးပြီးအရက်သားပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သည့်ဆီယနာရှင်တိုက်ဖြတ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်လဲနေကြီးချရောက်လို့ရွာလုံးချွနီပါမိဘေးတင်နေတဲ့ဓမ္မဒရွာတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးရှင
်။မတ်တင်ကြီးထိုက်ပြပြခဲ့တာဖြစ်ပါတယ်များအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုတ်နဲ့ဆက်ပါမယ်။စာရေးမယ်ဆိုရင်အရင်ကလူတိုင်းလက်နဲ့ပဲရေးခဲ့ကြတာပါ။ဒါပေမဲ့နည်းပညာတိုးတက်လာတဲ့အမျှတိမ်မြုပ်သွားတဲ့အချိန်တွေမှာစာကိုလက်နဲ့ရေးနေကြသူတွေမရေးဘဲဖြစ်လာတာပါ။အခုတော့လက်ရေးမှုနဲ့စာပြန်ရေးနိုင်တဲ့နည်းပညာပေါ်ပေါက်လာပါတယ်။စာရေးတဲ့ဆက်တွေအကြောင်းကို VOA သတင်းတောက်ဂျူလီတဘိုးပေးပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမှာခင်ဗျာ
။စာကိုအရင်လိုလက်ရင်းနဲ့ဖတ်ရတဲ့ပုံစံဖြစ်အောင်ဆက်နဲ့တည်ထွင်တာပါ။စာကိုနေ့တိုင်းလက်နဲ့ရေးနေရကနေကွန်ပျူတာကိုသုံးရင်ပုံမြန်ပြီးတွေ့ကူတာကြောင့်လက်နဲ့ရေးတဲ့အကျင့်မရှိကြတော့ပါဘူး။ဒီလိုပြန်ပြီးရေးနိုင်အောင် Phoenix အခြေစိုက် Handwritten Company ကတရက် Founding Band နဲ့ကိုကြိုက်တဲ့လက်ရေးကိုရေးနိုင်မဲ့ဆက်ကိုတည်ထွင်ထားတယ်လို့ company ရဲ့ CEO David Buck ကပြောပါတယ
် I think what's old is new again
အရင်ပုံစံကိုအစ်စ်ပြန်ပြီးထွင်လိုက်တဲ့သဘောပါလက်ရည်နဲ့ရေးထားတာကိုမျက်စိနဲ့ကိုယ်တိုင်မြင်ုံတင်မကဘူးစိတ်နဲ့ပါခံစားရတာမို့ဒါကအများကြီးအတိတ်ပဲရှိပါတယ
်ဒါဟာ corporate နဲ့ကိုယ်နဲ့ချာဆက်ဆံမှုခိုင်မာလာအောင်ကျေးဇူးတင်ကြောင်းစာတွေကိုလုပ်ငန်းရှင်တွေကလက်ရည်မှုနဲ့ပို့နိုင်ဖို့အတွက်အဓိကရည်ရွယ်တာပါ
People we're really targeting are
you know the hakujo shara ngo re atwet yiwe thala ba tru atwet alu me pyan bi sha la aw thauk ku pe bo ba di ngo re ye adika akhet khe tuk ga tru ko hlu khe su re naw tchi pyan hlu re nong ga ya gain nong 90 taw ma shi lo da ba ba chaung pyan ma hlu do de le so do tru ko jesu tin ne lo ma khan sa ya da ga adika a che ba da chaung jesu tin sa ko de lo le yin ne po bi de ge jesu tin chaung pya bo ngo re ko ku ni da ba
ဒီလိုဆက်နဲ့စာရေးတာဟာအသက်ဆန်းတော့မဟုတ်ပါဘူး။1800နှစ်အစောပိုင်းတွေကလေးကသမရဟောင်းသောမတ်ဂျက်ဖာဆန်ကသူ့ရဲ့စာရေးအတွက်မူဝါဒထားဖို့တောင်းခဲ့တာဖြစ်ပါတယ်။ဂျက်ဖာဆန်ကသူ့ရဲ့ဆက်ဟာနည်းပညာတီထွင်ဆန်းသစ်မှုတစ်ခုဖြစ်နေတတ်မှတ်ခဲ့တာဖြစ်ပြီးဒါကိုပိုးပြီးကောင်းအောင်လုပ်ဖို့အတွက်ဗြိတိန်ကုမ္ပဏီတွေကိုတိုက်တွန်းခဲ့တာပါ။အခုနှစ်ပေါင်း200ကျော်လာချိန်မှာတော့ဒီလေယင်းမှုစာရေးတဲ့လုပ်ငန်းမှာအစစ်မြေနည်းပညာနဲ့တည်ထွင်ထားတယ်လို့ David ကပြောပါတယ
် The technology involved is 3D printing
လေဆာရောင်ကြီးသုံးတီးဖြတ်တာနဲ့ဆက်ရုပ်အတွက်ကျက်စီးပတ်လန်းနဲ့ဆိုင်တဲ့ဆက်တွေပါပါပါတယ
်တကယ်လို့ဒီဆက်နဲ့စာရေးဖို့အကူအညီလိုမယ်ဆိုရင် AI အကူအညီပေးဖို့ကိုနှိပ်ပြီးဆက်ထဲက Chat GPT နဲ့စာကိုရေးနိုင်ပါတယ်လူကိုယ်ရင်ရေးတာလို့လုံးဝတူအောင်လုံးမပေးနိုင်သေးပေမဲ့ handwritten company ကဖွဲ့သားတွေကတော့သူတို့ဆက်ကအတော်တူအောင်လုပ်ပေးနေနိုင်ပြီလို့ယုံကြည်ကြပါတယ
်။ဒေါက်ကင်မျိုးသက်ပါအခုဆက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများရေးသားသုံးသပ်နေကြတယ်လဲဆိုတာကိုကြည့်အောင်ပါ။ဦးကျော်စံသားကမူရင်းအသုံးနှုံးနဲ့မူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်ညာ
။ Group ပြောပြဖို့ရွေးချယ်လာတဲ့အကြောင်းညာတွေကရခိုင်မှာစစ်ကောင်စီဟာလူမျိုးရေးပဋိပက္ခဖန်တီးနေတဲ့ဆိုတဲ့အကြောင်းအိန္ဒိယဟာမြန်မာနဲ့ဘာကြောင့်ပူပြီးထဲထဲဝင်ဆက်ဆံဖို့လိုအပ်ကြလဲ။တခါစစ်ကောင်စီနဲ့တရုတ်ဆက်ဆံရေးနည်းနည်းယိုယွင်းလာတာဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။အဲ့ဒီမှာပထမဦးဆုံးပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာကတော့မြန်မာ Honduras place both Rakhine and Rohingyas for food မြန်မာစစ်ကောင်စီဟာရခိုင်နဲ့ Rohingya နှစ်ဖက်လုံးကိုအယူလုပ်ကစားနေတယ်ဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ပေါ်ဒရင်းရည်သားတဲ့သုံးသပ်ချက်ကို theairy.com ကထုတ်လို့ပြောပြမှာဖြစ်ပါခင်ဗျာ
။စစ်ကောင်စီကရခိုင်ပြည်နယ်မှာလူမျိုးရေးရန်တိုက်ဖို့ပြန်လုပ်လာတယ်။သူကရခိုင်နဲ့ရိုဟင်ဂျာနှစ်ဖက်စလုံးကယူဆွဲပြင်းထန်သူတွေဟာစစ်ကောင်စီကျူးဆွဲတဲ့ရုပ်သေးလိုလိုက်ပါကပ်ပြနေကြတယ်။ပြီးခဲ့တဲ့6နှစ်အတွင်းနှစ်ဖက်ဆက်ဆံရေးစီးရဲသလားတိုးတက်ကောင်းမွန်ခဲ့တယ်။2018-19မှာမြန်မာစစ်တပ်နဲ့အေအေတိုက်ကြတော့ရိုဟင်ဂျာတွေဟာဒီခိုင်ကိုစာနာရိတ်ခါနဲ့တရင်ပို့ဆောင်ရေးလုပ်ပြီးကူညီခဲ့တယ်။နှစ်ဖက်ကြားညီညီချင်းချင်းနဲ့အားစားပွဲတွေလုပ်နိုင်ခဲ့တယ်။ဒုက္ခဆက်လုံးအရာရုံမှာလည်းရိုဟင်ဂျာတို့ဟာသူတို့ရရှိတဲ့အနေငယ်မျှသောအကူအညီတွေကရခိုင်တွေကိုဝေငှပေးခဲ့တယ်။အခုဆိုရင်ရိုဟင်ဂျာတွေဟာစစ်တွေပါဝင်မျိုးပေါ်တွေမှာညီညာစွာဝေရောက်သွားလာနိုင်ကြပြီဖြစ်တယ်။ဒါပေမဲ့ပညာမတတ်တဲ့သူတွေစဉ်စားဆင်ခြင်မှုကင်းမဲ့သူတွေတခြားလူမှုအသိုက်အဝန်းနဲ့ထိတွေ့မှုမရှိသူတွေဟာခေါရုံကမလိုမုန်းထားမှုတွေကိုကင်ဆယ်ထားကြဆဲဖြစ်တယ်။ရိုဟင်ဂျာတွေဘက်မှာဆိုရင်ရခိုင်ပြည်နယ်အပြင်မှာနေတဲ့လူတို့ကအမှုတရားတွေကိုဆက်လက်ဖြန့်ချိနေကြဆဲဖြစ်တယ်။တယောက်ကဆိုရင် American is Rohingyas state ရခိုင်ဟာရိုဟင်ဂျာတွေရဲ့နိုင်ငံဖြစ်တယ်ဆိုပြီး Twitter X လူမှုကွန်ရက်မှာရေးတယ်။နောက်တယောက်ကတော့ There is no justice without fighting စစ်မတိုင်ရင်တရားမျှတမှုမရနိုင်ဘူးလို့ရေးတယ်ဆိုပြီးသူကကူကဖော်ပြပါတယ်။ဒါရီဟာဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ရိုဟင်ဂျာစီးကြနိုင်ငံထူတောင်ပေါ်လွတ်ခွာကြတဲ့အတွက်ရခိုင်တို့ရဲ့စိုးရင်ခဲ့အဲဒီစိုးရင်ကြီးအဟောင်းပြန်လဲအဖြစ်လုံးစုံနေတာပဲဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ရိုဟင်ဂျာအများစုကတော့မြန်မာနိုင်ငံသားအဖြစ်ခံယူပြီးညီညီညံ့ညံ့ပြန်လဲနေထိုင်ကြကြသူတွေသာဖြစ်ပါတယ်။အခုလက်ရှိရခိုင်မှာမရှိမနာအရင်းနဲ့နေတဲ့စစ်ကောင်စီဟာစောက်ကြရမရဖြစ်ပြီးလူမျိုးရေးရန်တိုက်ပြည်တဲ့ဤကိုပြန်သုံးလာတာဖြစ်တယ်။ကြကင်ကစစ်တွေအောင်မြင်လာရက်ွက်မှာရိုဟင်ဂျာတွေကိုလူရတိခတ်တာတွေဖြစ်တော့အေကိုဆွဲချခဲ့တယ်။နောက်မှဒါဟာစစ်ကောင်စီရဲ့ကိုဘွားအဖွဲ့စီတူကလှုပ်ဆောင်တာဖြစ်တယ်ဆိုတာပေါ်လင်းသွားတယ်လို့ဖော်ပြပါတယ်။နောက်ဖေဗရူလာ19ရက်နေ့မှာလည်းရိုဟင်ဂျာ400လောက်ကိုစက်ကြီးပြင်မှာစုပြီး နပ်ပတ်ဘက်စစ်တင်နံပေးပြီးတော့အေအေနဲ့တိုက်ဖို့စီတန်းကိုလှုပ်လိုက်တယ်အေရောက်အများအပြားထိခိုက်ကြဆုံးသွားအောင်တမင်လောက်တာဖြစ်တယ်လို့ဆိုပါတယ်ဒါရီကိုရခိုင်အများအပြားကသဘောပေါက်ပြီမဲ့သဘောမပေါက်တဲ့လူတွေရှိတဲ့အတွက်ရိုဟင်ဂျာတွေကိုမချေမနှက်ဖြစ်ကြတယ်အခုရိုဟင်ဂျာတွေဟာမျိုးရဲကိုမတော်ရဲရတော့ဘူးလဲဆိုပါတယ်ဘူးစီအောင်ပဲမှာလဲရိုဟင်ဂျာတွေအေကိုဆန္ဒပြဖို့စစ် the game look chimbe, then look high lumi arrest your hang as you got the walk be met. Mafia the two are Rojari with Chimong and Salajare. The chances I've done that who are a Buddhama, Asa of Fair Runya the Jew with Sinan Pinias for a website. Sitara da was here. Sitaha Asane Puban Savanires were team yet to the portrait near. Rohingya WhatsApp app also as sweet. The hang a song out in a bumpy. Runya engine to turn up in a missu chessy and call a halashune. Daha, seconds yet, Lune, pretty brassums of tea out on Piadani, I bet today. The Hanjima, let in a yedra, Jemmy Jaya, Janzini, seconds yet, Kazawa Dilu, two pop bechemin wood. The Hane Runya, then let in a block, Himadale, seconds we juice way, I use the pit, Macapsi, and block Dinkan and Lesura, the Yedigis in the Magis Apsadello. ตรงใจดาทาဖြစ်ပါခင်ဗျာဆောင်းပါရှင်ဟာ2019ခုနှစ်က2020အထိအလူအမ်ခေါ်နိုင်ငံတကာရွှေ့ပြောင်းအခြေခံအဖွဲ့အစည်းဝန်ထမ်းအဖြစ်စစ်တွေမြို့မှာတာဝန်ထမ်းဆောင်ခဲ့ဦးတဲ့ကုလသမဂ္ဂအစီအမင်းအရာရှိဟောင်းတူဖြစ်ပါခင်ဗျာ
ဒုစရပြီးဝိုင်းအိန္ဒိယမတ်ဒီပန်ဒ်အစ်တိုင်းစ်ဝစ်မြန်မာတူကောင်တာချိုင်းနာဒီကိုတံပြန်ဖို့အိန္ဒိယဟာမြန်မာနဲ့ပိုပြီးအလေးထားဆက်ဆံဖို့လိုအပ်တဲ့အကြောင်း kcbo.com.gov.lu/moody.asia.ha.shimyaw.de.sa.wo.ayung.pobi.su.sai.la.de.ai.de.sa.phu.chu.e.lung.an.yo.u.sa.be.lu.sa.la.de.di.sa.ga.de.sin.myama.wu.phat.bi.asi.dang.a.sha.zi.kwe.go.thu.phaw.yi.ha.india.ya.yi.man.ja.phit.de.da.me.aku.ka.myama.nai.ngan.ma.ti.ngi.mu.si.phit.ne.de.myama.nai.ngan.ne.tyou.thu.win.la.hu.ha.india.a.twa.adika.sin.khum.bu.ya.phit.de. တေဟာမြန်မာကိုသူရဲ့ဘက်ယာနောက်ဖေးချင်လို့သဘောထားပြီးစီးပွားရေးအချင်းညာသဘာဝတန်ငွေရေနံပိုင်လိုင်းတွေဖောက်ပြီးယူနန်နဲ့ဘင်္ဂလားဟိုဆက်သွယ်တယ်အနောက်အာရှအရေနံတွေကိုကြောက်ရွံ့နေတဲ့စီကံကတဆင့်ယူနန်နဲ့အထိပိုင်လိုင်းနဲ့ဆက်ယူပူးဆောင်နေတယ်မန္တန်ကစစ်ပုံတောင်ရေတဲ့စခန်းမှာတရုတ်ရေငုပ်စင်ဘော်တချို့လည်းတွေ့ရှိခဲ့ရတယ်လို့ဆိုပြီးတေဟာမြန်မာနိုင်ငံမှာပုံပြီးနေရာယူလ
က်ကမှမြန်မာစစ်ကောင်စီကိုအကာအကွယ်ပေးပြီးမြန်မာစင်ရန်ဇာတာတွေကိုရယူနေတယ်။အခုချင်းစစ်ကောင်စီဟာတိုင်းရင်းသားအင်အားစုရဲ့စီမားအထူးနန်းနေခြင်းမြန်မာမှာတရုတ်ဆင်ရင်စိတ်တွေကြီးထွားလာနေပြီမဲ့သူတို့အကျိုးစီးပွားကိုကာကွယ်ဖို့အလေးနဲ့ထားနေတယ်။လာဒူဇွာရုရှားဟာလည်းမြန်မာနိုင်ငံမှာပူပြီးနေရာယူလာနေတယ်လို့ဆိုထားပါတယ်။မြန်မာစစ်ဘင်္ဂလားပင်လယ်ော်ရဲ့တရုတ်ထိုးဖောက်လာမှုကိုအိန္ဒိယနဲ့မိဖက်နိုင်ငံတွေအခုအချိန်ထိသိအလေးမထားကြသေးဘူးလို့လည်းဆိုထားပါတယ်။အဲဒီနောက်မြန်မာဟာဗဟုသုရနဲ့ပြည်နယ်တွေကြားအနာခွဲဝေထားတဲ့အိန္ဒိယရဲ့ဖွဲ့စည်းပုံနမူနာကိုလည်းလေ့လာနေတယ်။ဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ရေးဒေသဆိုင်ရာလက္ခဏာဘာသာစကားဟင်းကီမှုစတာတွေကိုနေရာပေးထားပုံတွေကိုနမူနာယူနေတယ်။ဒါကြတော့အိန္ဒိယဟာမြန်မာအရေးမှာပုံမပေါင်ရင်ရမယ်။မြန်မာနိုင်ငံရဲ့စံနမူနာဖြစ်တဲ့ဒီမှာ Federal ဝါဒနဲ့ Principle of Chebu Democracy, Federalism and Constitutional Democracy ချင်းမြောက်ရေးအတွက်လူဖြည့်ဆွေးနွေးပွဲ workshop တွေကိုလည်းလူဖို့စဉ်းစားတင်တယ်မြန်မာနိုင်ငံဆိုင်ရာအိန္ဒိယအထူးသံတူးခန့်ပြီးမြန်မာအစိုးရနဲ့ဆွေးနွေးစီခြင်းအဖြစ်မြန်မာအခြေအနေကိုထက်ထက်ဝင်ဝင်သဘောပေါက်လာစီတင်တယ်ဘယ်လိုအခန့်ကဏ္ဍပါဝင်လွှတ်ဆောင်ရမယ်ဆိုတာကိုလည်းပုံမသဘောပေါက်လာနိုင်တယ်အိန္ဒိယဟာမြန်မာနိုင်ငံတည်ငြိမ်မှုရရှိရေးကိုလိုလားပြီးEct East Policy ကရှေ့ကိုထိုးဖောက်ရေးအတွက်အချက်အချာကြားတဲ့အိန္ဒိယနိုင်ငံအပေါ်ရုပ်ကြီးဆုံးမှုကိုတုံ့ပြန်နိုင်ဖို့အရေးကြီးတယ်လို့ဆမားရှင်ကသုံးသပ်ရေးသားထားပါခင်ဗျာ။အခုနောက်ဆုံးပြောပြဖို့ရွေးချယ်ထားတာက Trust Deficit Between China and Myanmar's Military Report Says ဒီနေ့မြန်မာစစ်တပ်အကြယုံကြည်မှုကျဆင်းလာခြင်းဆိုတဲ့ခေါင်းစဉ်နဲ့ asia.nikkei.com မှာဖတ်ရတဲ့သုံးဆင်းချူရဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။စစ်ကောင်စီနဲ့တိတ်ဆက်ဆံဖို့တရုတ်ပြုဆုလာနေတဲ့အတွက်နိုင်ငံတကာကမြန်မာအရေးနှိမ့်နှိုင်းလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းပုံများလာတယ်လို့ ICG ခေါ် International Crisis Group နိုင်ငံတော်ဗြိတိပခလေးလာရေးအဖွဲ့ရဲ့အစီရင်ခံစာကိုပြန်ရေးထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေဟာကုလသမဂ္ဂအထူးညီလာခံမှာစစ်ကောင်စီကအကာအကွယ်ပေးခဲ့ပေမဲ့အပြေအဝထောက်ခံတဲ့သဘောမဟုတ်တော့ဘူး။ညမဟာမိတ်သမဂ္ဂရဲ့ထူးစေကိစ္စနှုတ်ပိတ်နေခဲ့တယ်။တကယ်တော့မြန်မာနိုင်ငံရဲ့ကြီးထွားလာတဲ့ပြည်ပခန့်မှာတရုတ်ဟာအဓိကဩဇာထွန်းမှုတဲ့နိုင်ငံဖြစ်နေတဲ့အတွက်ဒီမိုကရေစီရေးကိုအပိတ်လို့တဲ့အမေရိကန်ဂျပန်နဲ့တခြားနိုင်ငံတွေအတွက်စိန်ခေါ်မှုဖြစ်နေခဲ့တယ်။အွန်လိုင်းလိမ်လည်မှုတွေကိုနှိမ့်နှင်းဖို့ပြက်ကွက်တာကြောင့်တရုတ်ကစစ်ကောင်စီအပေါ်မကြင်မနက်ဖြစ်လာခဲ့တယ်။အဲ့နောက်တရုတ်ဟာစစ်ကောင်စီကိုဆက်ဆံရမှာဇွန်မိတ်အကာအကွယ်ပေးတဲ့သဘောမျိုးမဟုတ်တော့ဘူး။ဒါမဲ့စစ်ကောင်စီဟာသူတို့ကိုမနိုင်ရဘူးဆိုတာကိုတရုတ်ကသိထားတယ်။တရုတ်အကူအညီကိုစစ်ကောင်စီဘက်ကနှီးမျိုးစုံနဲ့လိုအပ်နေတာဖြစ်တယ်။ဗိုလ်ချုပ်မှုရင်းမြောင်းနိုင်ငံကတရုတ်နိုင်ငံကစစ်ကိုဖိတ်ခေါ်စီလိုကြောင်းပြသလို့ဆိုနေပေမဲ့တရုတ်ကမဖိဖဲထားတယ်။ကုလသမဂ္ဂမှာ NUG ထောက်ခံတဲ့မြန်မာကုလသမဂ္ဂကိုတရုတ်ကဖိပြူထားတယ်။ဒါကိုကြည့်ပြီးတရုတ်ဟာ NUG ကိုထောက်ခံတယ်လို့လည်းမယူဆနိုင်ဘူး။အင်ယူဂျီကတော့တရုတ်နဲ့ပြုံးပြင်းလဲလဲဆက်ဆံရေးထူထောင်ကြနေတယ်။တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ရေးနေရက်ဖြတ်ရဇုံမှုနှင်းရေးတို့ကပူးပေါင်းဆောင်ရွက်မယ်။တိုင်ဝမ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ One China Policy ကိုထောက်ခံတယ်လို့ဆိုရဲ။အဲဒါမဲ့တစ်ဖက်မှာလည်းအင်ယူဂျီဝန်ကြီးတူဖြစ်တဲ့ဒေါက်တာဆာဆာကတိုင်ဝမ်ပြည်သူတွေဟာမြန်မာပြည်သူတွေအတွက်ကုဒ္ဒမာကိုဖန်တီးခွင်းနဲ့ဒီမိုကရေစီရေးအတွက်စံနမူနာဖြစ်တယ်လို့နီကီအေရှာကိုပြောခဲ့ပါတယ်။ဒါကိုကြည့်ရင်အင်ယူဂျီဟာတစ်ဖက်မှာတရုတ်ကိုနှိမ့်သိမ်းရသလိုအခြားတစ်ဖက်မှာလည်းဒီမိုကရေစီကိုဖက်တွယ်ထားလို့ဒါတွေ့ရတယ်လို့ဆိုပါတယ်။စစ်ကောင်စီဘော်တရုတ်ရဲ့မချေနှက်မှုဟာမြန်မာစစ်ဗိုလ်ချုပ်များကိုတင်းတင်းကြပ်ကြပ်ကင်တွယ်မှုအခွင့်အလမ်းတရားဖြစ်တယ်လို့ရစ်ချတ်ဟော့ဆေးပြောကြားမှုလည်းကိုကဖော်ပြထားပါတယ်။ဒီအခြေအနေမျိုးမှာအနောက်နိုင်ငံတွေဟာတရုတ်နဲ့ပါညှိနှိုင်းပြီးမြန်မာပြည်သူများအတွက်ကုလသမဂ္ဂမှာဖြစ်စေတခြားတင်းတင်းဖြစ်စေပူပေါင်းလှုပ်ဆောင်တင်တယ်လို့ရည်သားထားပါတယ်ခင်။
ကရုဘတ်တော့ကတော့ပဲဖြစ်ပါတယ်နောက်ပတ်မှာဘယ်လိုများဆုံးသတ်လာကြအောင်မလဲဆိုတော့ကျွန်တော်စောင့်နေလိုက်ကြပါစေအားလုံးကျေးဇူးတင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီခေတ်ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ VUE ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။သတ္တဆောင်လည်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေမတင်ဆက်မီမှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်များ။ကရားပြည်နယ်မှာလက်နက်ကိုင်ပြိပခါတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေကြားဆလိုက်ခါမလုံးလောက်တဲ့အတွက်အာရာချုပ်တက်မှုနဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပိုဆိုးလာနေတယ်လို့စစ်ဘေးဒုက္ခသည်ကူညီပေးနေသူတွေကပြောပါတယ်ဒီအကြောင်းမတ်မှုဆဲကိုဆက်သွယ်မေးမြန်းပြီးမြို့သမီးကဏ္ဍမှာမတ်ကွန်ပျူတာတက်ဆက်ထားပါတယ်များ
နောက်ပိုင်းမှာဒီအကူအညီပေးရေးအဖွဲ့တွေအဓိကပြောနေကြတာကဟိုရိတ်ခါရှာပါပြက်လက်မှုပေါ့နော်ရိတ်ခါရှာပါပြက်လက်နောက်စီးနေရတဲ့ကိစ္စတွေတိုက်ပွဲတွေဖြစ်နေတော့နန်းနေရာလဲပိတ်ဆို့နေတော့အသွာလာတွေခက်ခဲတဲ့အခါကျတော့အစားအစားနဲ့ရိတ်ခါပဲဖြစ်စီးပဲဖြစ်လုံလောက်မရတဲ့အခါမှာလူတွေမှာဒီအာဟာရချို့တက်ပြီးတော့မဖြစ်တဲ့ရောဂါတွေဖြစ်တယ်လို့လည်းကြားရတယ်ဆိုတော့အဓိကအမျိုးသမီးတွေနဲ့ပတ်သက်လို့ရောဘလူကျန်းမာရေးအရာပေါ့နော်ဘလူပြဿနာတွေအဓိကပေါ့နော်အမှတ်မှုဆဲလို့တွေ့ရတယ်
โอเคရှင်ကျွန်တော်တို့ခုလိုရှိရင်ပေါ့နော်အန်နျူထရီရှင်းလို့ပြောတဲ့အဟာရဓာတ်ပေါ့နော်ဒီကုဝင်တက်ပြီးမှဆိုလို့ရှိရင်မရှိဘူးအဲ့ဒီနျူထရီရှင်းကိုပြောနေတယ်ပေါ့နော်အစားအစာတော့မှမရှိတဲ့ခါမှာဒီအဟာရဓာတ်ဆိုတာပူဆိုးတာပေါ့နော်အဲ့လိုမျိုးအဟာရဓာတ်တွေမရှိတော့ဒီလို့ဖြစ်လဲဆိုလို့ရှိရင်ဒီကုဝင်တက်ကုဝင်ဆောင်ဖြစ်ချိန်မှာပေါ့နော်ကုဝင်ပြတ်ကျတာမျိုးတွေဖြစ်တယ်ပြီးတော့မှဒီအဲမိဖွားတဲ့ခါနဲ့မိဖွားချင်းနဲ့မိဖွားပြီးတော့မှကလေးတွေဆုံးရှုံးတာမျိုးတွေရှိတယ်။ဒါကဒီတာဖာမီရဲ့ဒီကပြူတွေကသူတို့ပြောတာပေါ့နော်။တကယ်ဆိုလို့ရှိရင်ကိုဝန်ဆောင်မိခင်ညာဆိုလို့ရှိရင်သူတို့အဲမိဖွားချင်းပေါ့နော်ဒီ ငါတင်တော့သူတို့ကားဒီကားကိုဖြေးထိုးရမယ်ဒါနဲ့သူတို့ကမထိုးခဲ့ရဘူးเนาะရှိဒီမှာဆိုလို့ရှိရင်ကလေးဦးဒီတိုင်းလာပြီးမှမွေးလိုက်ရကိုယ်တစ်ခါမှဘောเนาะဒီကိုယ်ဆက်ချမှုမရရှိဘဲနဲ့ကားကိုဖြေးမထိုးရဘဲနဲ့မွေးပြေးလိုက်ရတယ်ဒီခင်လေးရှိတယ်ဘောเนาะအဲ့လိုမျိုးချင်းမျိုးတွေရှိတယ်အဲပြီးတော့အမျိုးသမီးတွေဆိုလို့ရှိရင်ဒီမျိုးဘောเนาะဒီတွေးတွန်တာမျိုးတွေရှိတယ်အတဝါတွ ဒီဖေးဝါကောမရရှိတဲ့တက်ကြောင်းနေ့ဒီကအမျိုးသမီးတွေကဒီမျိုးပေါ်တော့ဒီအကျော်တွေအကျော်ချင်းတွေဒီမျိုးပေါ်တော့ပြောတာမျိုးတွေတိုက်ခဲတာမျိုးတွေဒူးတွေနာတာအဆင့်တွေရုပ်အဆင့်တွေနာတာမျိုးတွေလမ်းမတွားနိုင်ဘူးအလုပ်တွေမလုပ်နိုင်တဲ့အချိန်မျိုးတွေဖြစ်တာပါရှင်ဟုတ်အဲ့တော့ဒီအဟာရ
လူအပ်မှုအပိုင်းပေါ့နော်ဒီရိခာပြတ်သက်မှုတွေအောင်ဘယ်လိုဒီအခြေအနေဆိုးနေတာလဲသူတို့အတွက်အဟာရချွတ်တယ်လေဆိုတာဟိုဘယ်လိုပုံစံနဲ့အဟာရကိုမရတယ်လဲဘယ်လိုအခက်အခဲရှိနေလဲအဲ့ဒါလည်းပြောပြပေးပါ
အခုလောလောဆယ်မှာဆိုလို့ရှိရင်ဖစ်ရှောင်းတွေဆိုလို့ရှိရင်ဆန်ပြုတ်ပေါ့နော်ဒီအမျိုးသမီးတွေရဲ့သူတားသမီးတွေဂျေဖို့တက်ကောနော်သူတို့ဒီဆန်ပြုတ်ပဲတောင်းနေရတဲ့အမျိုးသမီးတွေရှိရ ဒါကဒီဒီဒီဒီဒီမိုးစုဖက်ချမ်းမှာပြင်းပြီးကိုရှိနေတဲ့ဆေးဆောင်တွေမှာပေါ့နော်အဲမိသားစုများလဲမိသားစုဆိုလို့ရှိရင်ပူမှာခက်ခဲတယ်ပေါ့လေအခုကဆိုလို့ရှိရင်ဒီအဲလမ်းတန်းဆက်တဲ့ရေးတွေကိုရင်းနှီးမြှားတာတွေကြောက်ပေါ့နော်ဒီအခွဲစီတွေမိရတာအဲမိုးဝင်လာရင်ဘူးနော်လူရှင်လည်းမိရတာအဲမရှိဘူးပေါ့လေအခုဆိုလို့ရှိရင်ဘယ်လိုဖြစ်လဲဆိုလို့ရှိရင်ဒီဟိုခါတိုင်းပေါ့နော်ဒီခန့်
ก็คือเรามีมาเราจะเอาตัวเราที่หาอะไรตั้งแต่ปลายมันเนาะหาอะไรจุดไหนกันเนาะปลาลีเนาะเตลีดีมันเนาะทำมือลีดียาชีอ่างมันทำมือลีหาอะไรจุดไหนจะหามือบ่อุ้ยทำมันดูนายเนาะมาดีไอเนี่ยส่งปลาหินลีดเปลือยลีปลาอ่างมันเนาะทำมือลีจุดไหนอะไรมีทามาชีเออกูดีมอสุบมาตุกขาเดียวก็ยืดตัวอาเปียปลาเราชีนี่เลยเลชีมาดีใจกว่าพี่จามือลีเราเสียชีนี่ละ
อ๋อก็มาช่วยเราว่าตัวอะไรมาบ้างเนาะสุดท้ายสุดท้ายคือว่าทำแบบนี้มาดีๆแต่กว่าพี่จามือลีเราเสียชีนี่ละโอเคมาช่วยเราว่าตัวอะไรมาบ้างเนาะสุดท้ายสุดท้ายคือว่าทำแบบนี้มาดีๆแต่กว่าพี่จามือลีเราเสียชีนี่ละ มีเสียชีวิตเองนะแต่มันไม่รู้ชีวิตมันรู้ชีวิตเองนะแต่มันไม่รู้ชีวิตนี่การชีวิตเองแต่ที่เราเองมันไม่รู้มาเองมาไล่หนีจากชีวิตเราเนาะแต่ช่วงการเจอเราดีเนี่ยเองมีเอ็มอาร์ชีวิตดูดีเจอเราดีแต่ที่จะมีชีวิตเราเนาะแต่มาจำว่าเจอเราข้ามันเชียร์เราตัดเต้นตัดเต้นวันเจอเนี่ยตัดเต้นจบแค่ละมาชีวิตเราแต่มาเขาโอเคดีเท่ามาอยู่ตรงนี้เลยเนี่ยดีกันเลยตั้งไงปาวมัวปลาเราเราข้ามันอย่างไร
solution，喏，怎么都一样嘛solution，喏，你这边的个人也，超市做了失败了些，OK，再看那嘛solution，你这边的物业该补哪话的，这里物业补哪话的些，OK。除了除了这，阿古起码，阿业绩收入而且巴黎新的路标哪么嘞？如果吃点肉，你还是你妈为了识别度卡的时候，他们没偏门的，阿业绩收入而且得新的嘞，所以巴黎路标哪么嘞些？怎么说？你看咯，思想的标咯，看嘛喏。
โอเคแต่ช้าเราเช็ดได้มีวันนั้นมีผู้เดียบานยังโมกันได้บ้างเลยช้าสุดที่ช้าที่ว่าลูกอะไรสิเนี่ยเราเลือกฟ้าผู้เดียบสั่งดีปัจจุบันอุศบปัจจุบันอุศบยี่จีนส่งที่ไปเลยชิมเนี่ยปัจจุบันโอเคสรุปสั้นๆยี่ขาบอกเนาะนักเชื่อมายี่เนี่ยปัจจุบันเนี่ยคุณเอาไปมาดามมูริงกาลาพิเตกันจะรอยาดีจะกุยดูดีพิจารณาเรื่องนะหาราชูเตมุยเนาะเสร็จสบายเพียงแค่โยกามิวรีเลยสิ่งอ่ะบอกเนาะสรุปอันนี้เทมามาอันนี้ต้องมีเรื่องจ้ารอ
อันนี้ตาเรียกผู้บริโภคจะมาเยียร์ลูกจะผู้มีอะไรลูกพี่นายมาแล้วไปลูกชิ้นนี้มิวรีอันนี้ต้องมีดีอันนี้ตาเนี่ยมาจูเรียบเนาะจะมาเยียร์แบบเพียร์กุยแต่ชีแบบเพียร์ลูกจะเอาไปลูกเช่าพี่ลูกยามเลย
OK，现在你这里的干拉水路线，枯水区也清理完了，也得都过呀清理的。枯水路线也得都过的，枯水木也切得都长了，水洼里不咯，水洼里枯拉倒里在水洼里那么木修下马里也修的，他们清理修的清理完了，哎，那个那边这些是咯，那多少天的枯水看下了，干着的，牛的里牛大体多，牛的里不棉的，把脏的水路线看那枯不咯的，枯看阿不咯，枯看那水洼干牛的里那么修不咯。 Balum let's amuse me, guys, run a bad day chair, the Maharam alone, love, Haram, love, Amashu, Jane, Lady the Guavon, we are what's that, a cone, only know Yada, D, amuse me, chitty. My son was to look at. We don't know, tapping my aunt, tell my uncle, don't worry about the aunt in that. My son don't have to not go kind of one. Hey, my duga, can I use one got to my short of it, tipsy, one beer, one short of it, tipsy. We are my tea,
ตัวอ่ะไอ้มาจ้ะรอเลยตัวอ่ะอเมริกันมีตาสุเนี่ยอนิกะสุปิสุสอดชาเลยตัวคือสักคนเลยล้วยแม้เทนเนาะโอเคปูมากูใส่อ่ะเลยว่าเลยใช่บาพี่รู้แล้วสมมุติชื่อเนี่ยแบบเป็ดเช็ดกะตะลิงเนี่ยเลยใช่มั้ยเนี่ยบะเน็กเช็ดกะจ้ะตะจี้อยู่อูนี่ใช่เลยบ่นี่ชื่อสมมุติชื่อเนี่ยมันตันซ้อนปาลาล่ะนี่เลยใช่เลยชื่อสมมุติชื่อเนี่ยน่ะกันชื่อน่ะมาจานเนี่ยมีตาสุนี่แหละปาลาล่ะใช่เลยตัวรู้เยอะดิอดิก็ตะ
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးအခြေအနေတွေအဆုံးသတ်ပြီးတော့ဒီဒုက္ခတွေဒီထုတ်ခါတွေဒီမြန်မာသူတွေရဲ့ရန်တိုက်ဖို့ပြန်လုပ်လာတဲ့ပြီးတော့မှဒီအသက်ဒီဆုံးမတဲ့အချိန်ကိုဖြစ်သွားနိုင်တဲ့အချိန်မျိုးတွေရှိတယ်ပေါ့တချို့ဆိုရှင်အသာအိမ်ယောဂါတွေဖြစ်နေတဲ့လူတွေများလည်းရှိပါလေရှင်
ဘာကင်ပြူထွေးတင်ဆက်ခဲ့တာပါဗျာအခုထုတ်လွှင့်နေတဲ့ဗီအိုအေသတင်းတွေအစီအစဉ်နဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်းဖေ့စ်ဘွတ်နဲ့ယူတျူဘ်ဒိုင်းရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုဖို့ဖိတ်ခေါ်ပါရမညာအခုတော့တုဒ္ဒဆုံးနဲ့အမေရိကန်တခွင့်အစီအစဉ်လှည့်ပါပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံပြီးကွယ်လ
American Biazu Ma, Jama Pate, Pidu, Queen Lushamurigo, Usanga Dugaro, Dauda Martin Ludagin, Juniawa, Naseyazu, Dream, Pobido, Yinjir, Lubang, Poesi, Pilabu, Dre, Diga, Jare, Ubri, Nia, Piatana, Josa Gedule, Pibare, Tangua, Chosa, Ligune, Ma, Piatan like there, Pidu, Queen, Yesaya, Ubri, Tangua, Chosa, Nagune, Ma, Piatan like there, Mepe, Win, Saya, Ubri, Rigo, Piatan, and Gedawa. Tangua Chausia Shikune, April Liani Runga, Tennessee Pine, Memphis Muga, Lorin Mode, Lita Zama, Dada Kingo, James Alway, Suduga, Tanane Picalu Jangevare, Ibrela Kuyani Maro, Dada Martin Luther King Jr. Zapana Chimba Gevare, သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
် He is really as a symbol of powerand justice သ
ူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာရုပ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ကိုဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှရှားသူတူအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲရီရဲ့ရိုက်နှက်ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေမျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေရဲရီရောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါလေတေပြီလို့တောင်ထင်လိုက်မိပါလေ
လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနင်္ဂနွေလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know that it is necessary to protest this threefold evil.
မေပေကွင်းညင်းဆိုခံရတာလုံညိုရေးရဲရဲရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီနင်းပြုမှုတွေကိုစတင်ဖို့လိုအပ်တယ်ဆိုတာကိုကမ္ဘာကြီးအနေနဲ့သိဖို့လုပ်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါ။ဆန္ဒပြသူတွေအဲ့လိုရိုက်နှက်ခံပြီးရဲနှဲငယ်ကြမှာတော့ဆယ်မာကနေအဲဘာမပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြစ်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ
်။ Martin Luther King Jr. came by to visit me.in my hospital room and said John don't worry we will make it from Stellenbosch to
Martin Luther King Jr. ဆေးရုံမှာကျွန်တော်လာတွေ့ပါတယ်ဂျွန်ဘာမှမပူနဲ့ဆယ်မာကလည်းမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွေဥပဒေလည်းအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့ကမရလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးကွင်းအတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်ဂျက်စီဂျက်ဆန်ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့နီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်ဒါပေမဲ့လည်းဥပဒေကြောင်းအရပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြနိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့ဒီမှာဒီနိုင်ငံဟာအောင်ကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်မှုအတွက်ဝါရှင်တန်ဒီစီကမြို့သားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသောလူဒန်းစားတွေရဲ့လှုပ်ရှားမှုတွေအကြောင်းပါ။
တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
ဒဏ်သူကြီးများအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကလေးကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
် We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချိန်လေးပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြင်းငန်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေလေးပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children
စမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားအရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်နှိမ့်ခေါ်ပေးပါတယ်နော်
ကိုအောင်တက်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီလက်ဝဲရတနာမှာရွှေစစ်စစ်ကိုမတုံမဲ့ရွှေကိုတခြားသတ္ထုတွေရောဆက်ပြီးဘာကြောင့်သုံးရတာပါလဲရွှေနဲ့ platinum palladium သတ္ထုတွေကိုဆက်သုံးတာခြေခေါင်းလောင်းတွေအမြောက်တွေလုတ်တဲ့ခြေတိခြေဝါတွေနဲ့သတ္ထုဆက်တွေအကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
အခုဒီကဘက်မှာရောဆက်လူတွေအများစိတ်ဝင်စားကြတဲ့ဒီရွှေပေါ့နော်ရွှေရေအစစ်မစစ်ဆိုတော့ရွှေနဲ့ platinum နဲ့ရောတာတော့ကြီးကိုဒါလေးနဲ့ပတ်သက်ပြီးတော့ဒီဒီဘက်မှာပြောပြပေးပါဆင်ပထမအဆုံးပေါ့နော်ဒီရွှေကိုဒီအလွယ်ဒီလောဟာလုတ်တဲ့ပုံစံပေါ့နော်ဟောဘာတွေလုတ်လို့ရလဲပြောပြပေးပါဆင
်ရွှေကတော့ 99.99 ပေါ့ percent ဆိုတော့ကဘာမှာတမိုးထားတဲ့တတ်တူတစ်ခုဖြစ်တယ်ဒါပေမဲ့အဲ့ဒီရွှေကပျော့နေတဲ့အတွက်လက်ဝယ်ရတယ်လုံးလို့မရဘူးပြီးတော့သူ့စံနေတဲ့သတ်မှတ်ထားတာနိုင်ငံသားမှာတော့ 24 carat gold ဆိုတော့သတ်မှတ်တယ်ဘုမပြည်မှာတော့16ပဲရည်ဆိုတော့လုပ်တယ်သို့တော့လက်ဝယ်ရတယ်လုပ်ရင်14ပဲရည်ပဲဖြစ်ပါတယ်သူကတော့ 90% လောက်တော့ရှိမှာပေါ့ဒါပေမဲ့နိုင်ငံသားမှာကျတော့18ပဲရည်85ရာခိုင်နှုန်းနဲ့လုတာများတယ်။နည်းနည်းညရင်တော့14ပဲရည်ပေါ့50ရာခိုင်နှုန်းလောက်လုတာများတယ်။ဘာကြီးရောလဲဆိုရင်အထူးသဖြင့်ကျင်းညရောတာများပါလေ။ဒီခါကျတော့ငွေလည်းရောတာဒုတိယကျတော့ငွေရောတာသဘောကျတယ်။ဒီပမာကတော့ကျေးရောတာသဘောကျတယ်။ကျွန်တော်တို့လက်ဝတ်ရတနာကြီးလုတ်တယ်။ဒီရွှေကိုပဲရွှေအစ်စ်ပြန်လို့ခြင်းလဲဆိုဘယ်လိုလုပ်မလဲဆိုတော့တိစားတဲ့ acid နဲ့ဖြေချွတ်တယ်ဆိုတော့ဘုမပြီမှာလောက်ရတယ် natural acid နဲ့ WC လိုက်တဲ့ခါမှာ natural acid ကကြီးကိုစားတော့ဖြေအစ်စ်ကျန်နေတယ်ဒါကဖြေတော်တော်လေးစစ်တဲ့ဟာကိုရတယ်ဒါပေမဲ့ဖြေချွတ်တဲ့လူကတော့ဖြေကို WC နဲ့ natural acid တွေကို HCl hydrochloric acid နည်းနည်းထည့်လိုက်ရင်အဲ့ဒါ aquarium ဖြစ်သွားတယ်အဲ့ဒါဖြေကိုလည်းစားလို့ရတယ်အဲ့ဒါနည်းနည်းလေးမပါတော့ဖြေနည်းနည်းတော့စပါသွားတော့အဲ့တော့လူတယောက်ကဖြေလိုက်ချွတ်ခိုင်းရင်ဒါနဲ့ acid နဲ့ချွတ်လိုက်တယ်။သို့တော့ hydrochloric acid နည်းနည်းလေးထည့်လိုက်ရင်ရွှေနည်းနည်းပါသွားတယ်။အဲ့ဒီရွှေကတကြက်သားဆိုသူက38သိန်း5000လောက်ရှိနေတာပဲ။အဲ့တော့တရွေးသားလောက်ဆိုရင်သူကတော့တောင်းတဲ့ချီရတာမြတ်တာပဲ။အဲ့တော့နေ့တိုင်းနေ့တိုင်းရွှေချွတ်တဲ့လူကလည်းအဆင်ပြေသွားတယ်။ဒါတွေကဒီ chemistry အနေနဲ့ကတော့အများကြီးအသုံးကျတဲ့ဟာတွေပေါ့။ရွှေလက်ဝတ်ရတနာတွေအနေနဲ့ကတော့ရွှေဖြူကိုလည်းသဘောကျကြတယ်
ချ
ီဗျူဆိုတာ platinum လားရှာပြောကြပြီဒါပေမဲ့တကယ်တော့ palladium နဲ့ရွှေဖြူပဲနောက်တစ်ခုက rhodium နဲ့ရွှေဖြူပဲအဲ့ဒီဒီ3မျိုးရှိတယ်နောက်ဗမာပြည်ကတော့ platinum ကိုစွဲကြတယ်တကယ်ကြီးနိုင်ငံသားမှာတော့ palladium ကိုအသုံးတာများတယ် palladium ကနည်းနည်းလေးလောရကန်ရတာနည်းနည်းလွယ်တယ်ဒီလက်ဝတ်ရတနာတွေမှာအာမြန်မာပြည်မှာသုံးတဲ့ရွှေဖြူကတော့ white gold လို့ခေါ်တဲ့အကောင်ဖြစ်တယ် white gold ကရွှေရငွေရ Nickel, Yoramia, two years, Nickel, Nyipal, let on for a poa, Rodian, a ye lay, don't have a pit. Yo, a ye go on a young letter, yo, Walla. Won't be a lower than I go no, ah, Platinum of Yora Haria, go the Kuya Gantamaro, Platinum Hoba, white gold for the Habe, and a young lady, white gold, don't worry. Net jay, you do am Kamu, Lady Ansula, net jay can. A digaro, let Tadeha, less over. Engagement ring, a platinum sa, Rodian, Tomoho, Palladian, Tona Yara. Palladian, though in Obama, she was to the loom, the Dankana. Luda, white gold of your shine, Nickena, a yo, Tonya, Jada Kajaro, two poma, gold look tale, Rodian, your planning with Mekana China, Toja, Jet Dore.
Shine, he platinum met John Peter. Gio, sir, Gio, let the
มีโลหะละตาริมะบาเลยซะจี้โหเป็นโลปုံซันเนี่ยโลหะลงไปแล้วเปียวเปียวปะซะจี้โหเจนเราอ่ะก๊อปป้าโหลขอบาก๊อปป้าဆိုပုံမှာจี้หนีပဲတကယ်တော့အကုန်လုံးတုံးနေတာဘရတ်စ်จี้ဝါကိုတုံးနေရရှင်းသမီးကจี้တယ်အကုန်လုံးတုံးနေจี้တယ်အားလုံးနေပါဘရတ်စ်ပဲจี้ဝါဖြစ်တယ်จี้หนีဘူးတော့ကျွန်တော်တို့อ่ะจี้หนีအများစုပါတဲ့ဟာကိုကကျွန်တော်ဝါရေချိုးလို့ပါလို့မှာတုံးပါတယ် ကော့ပါအမဒမကလျက်ကူးတက်တိကောင်းတယ်ရွှေကော့ပါဆိုတော့ဒီကြီးနေတတိယအဆင့်ရှိပါတယ်အဲ့ဒီကော့ပါကိုဈေးနဲ့ရောလိုက်ရင်ကြီးဝါရပါတယ်တန်လို့တခြားပစ္စည်းတွေတတိယနဲ့လည်းရောကြပါတယ်ကြီးဝါဟိုကျွန်တော်တို့ကဖောင်းလောင်းလို့ကြီးစီလို့ဒုတိယ၅ပါးမှာကြီးချိုးတေလေလက်ခုပ်ဆိုတော့ကြီးဟာဒရက်စ်လာဖြစ်တယ်ကြီးဝါတွေပဲဖြစ်တယ် လက်ပြောင်းတောင်းလို့စပယ်တောင်းတော့အနေထွက်ပါတယ်ကော့ပါအိုးဆိုအက်စစ်နဲ့ဖြန်းရပါအဲ့ဒီအက်စစ်နဲ့ဖြန်းတဲ့ခါမှာအဲ့ဒီအက်စစ်တွေကအငွေ့ပြန်တက်ရင်အမှန်ဆိုးတယ်ကက်မစ်စရာကပြောတယ်အပေါ်မှာပြန်သွားတာညှက်တော့မှအဲ့ဒီပေါ်ကပြန်ပြုတ်ကျတယ်လို့ပြောတယ်အဲ့လိုဆိုးတဲ့အက်စစ်တွေနဲ့လုပ်ရတယ်အဲ့ဒီအရေထွက်လာရင်ကော့ပါစာဖေးကိုရေနဲ့ရောပြီးတော့ဒီလျှက်စစ်တပ်နဲ ါပါအဲ့ဒီကော့ပါထွက်လာရင်အဲ့ဒီကော့ပါကိုသူတို့ပြန်ပြီးတော့အသုံးပြုလို့ရပြန်ရောနှိုးစီကွက်ထည့်လိုက်ရင်လည်းကော့ပါလေးရပါတယ်ဟောအမလန်ကောင်းတဲ့နီလန်းတွေအများကြီးရှိပါတယ်အဲ့တော့ဗမာပြည်ကရှေးခေတ်ကတည်းကဒီကော့ပါကိုထုတ်ပြီးတော့ဒီတန်တို့တွတ်တုံနဲ့ရောပြီးတော့မင်းကွန်ခေါင်းကြီးကအဲ့ဒီလိုမျိုးထုတ်ထားတာရှိတယ်9,555ပိတ်အလေးချင်းရှိတဲ့ခြေခေါင်းကောင်းကြီးခြေခေါင်းကောင်းအပြင်ကိုခြေအမြောက်တွေအများကြီးလုပ်တယ်အဲခြေအမြောက်တွေကတန်နဲ့ပြင်းနေနဲ့ရောပြီးတော့လုပ်တယ်မျိုးမမဲတွေပေါ့ဒီမဆတော့မဆအောင်သူ့နဲ့ရောနေအတန်မှန်တာတဲ့ခေါင်းကောင်းထွက်တယ်တန်တွေပါလာပြီဆိုရင်တော့နည်းနည်းမာတော့မာတယ်အဲ့ဒီဟာတွေကိုအမြောက်တွေတွန်းတယ်ဒုတိယအင်္ဂလိပ်မြန်မာစစ်ပွဲတုန်းကအင်္ဂလိပ်တွေကပြည်မြုံမှာသူတို့ကမြန်မာအမြောက်တွေအများကြီးတွန်းလာတာကိုတွေ့ရတဲ့အတွက်ဗမာကခြေကိုအတော်လေးကိုနိုင်လာတွေ့ရမယ်ခြေသွန်ပညာနော်အခုတက်တိကြံနေခဲ့ပါတယ်ခြေကိုအေးပြောအောင်နောက်ခြေအချောင်းနဲ့အပူတက်ကြမီသိန်းထွက်လာတာလဲသူတို့မသိပေမဲ့လည်းအပူချင်မြင့်အောင်လုပ်ရတဲ့နေရာလဲသူတို့သိပါတယ်အဲ့ဒါတွေကအများကြီးတန်ဖိုးရှိတဲ့ဟာပေါ့ဆက်လက်လို့တော့ဒီအလွိုင်းနဲ့ပတ်သက်လို့လေ့လာဖို့ကောင်းပါတယ်နော်ခြေကိုကျွန်တော်တို့ငွေနဲ့ရောတော့ဒင်းကားတွေတွန်းတဲ့ခါမှာလေငွေနဲ့ 0.75% ပါရင်အဲ့ဒီဟာငွေဒင်းကားပြားတွေလုတာလေရွှေဒင်းကားပြားမှာလေအနည်းဆုံးတော့ 0.75% ကတော့ပါတော့တွေ့ရတယ်အချေးကပုံတွန်းရလွယ်တယ်အမှန်တမ်းကတော့ပြော့ပြောင်းတယ်အလုတ်လုတ်ကန်ရလွယ်တဲ့အတွက်ကြီးခစ်တစ်ခစ်ပေါ်လာပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်စက်ရယူပါခင်ဗျာ။
VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဆိုရင်တော့ VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
Basic freedoms have eroded Electoral rights have come under assault.
ကျွန်တော်တို့ဟာအရှင်နဲ့အနောက်ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံကြီးတွေကနေလာတာပါ။ဒါပေမဲ့လူသားတွေရဲ့စွမ်းရည်တွေထွက်ပေါ်လာစေပြီးတော့အကျိုးရလဒ်တွေကိုဆောင်ကျဉ်ပေးနိုင်မဲ့အစွမ်းအထက်ဆုံးအရာကတော့ဒီမိုကရေစီစနစ်ဖြစ်တယ်ဆိုတာကျွန်တော်တို့အားလုံးအခိုင်အမာလက်ခံထားကြပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကတောင်ကိုရီးယားနိုင်ငံဆိုးမြို့မှာလက်တလုံးကျင်းပခဲ့တဲ့ဒီမိုကရေစီဖိုရမ်မှာပြောဆိုသွားပါတယ်စစ်အေးတိုက်ပွဲအပြီးမှာကမ္ဘာတဝန်အင်အားပြင်းထန်တဲ့နိုင်ငံရေးလှိုင်းလုံးကြီးတစ်ခုပေါ်ပေါက်လာခဲ့ပေမဲ့ဆယ်စုနှစ်နှစ်ခုနေပါလောက်ဒီမိုကရေစီစနစ်တွေနောက်ပြန်ဆုတ်သွားတဲ့နေရာအတော်များများရှိနေပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။အခြေခံလွတ်လပ်ခွင့်တွေမိမ့်မိန်လာတဲ့မဲပေးပိုင်ခွင့်တွေလည်းအထက်ခိုက်ခံနေရပါတယ်။အချင်းပြတ်ခြားစားမှုကြောင့်လည်းမျိုးလင့်ချက်တွေပြတ်တုံးနေရပါတယ်။အဲ့ဒီစိန်ခေါ်ချက်တွေကိုအတူလက်တွဲရင်ဆိုင်ကြဖို့လွန်ခဲ့တဲ့၃နှစ်ကလေးကညီလာခံအလံအောက်မှာပဲကျွန်တော်တို့အနိုးထလာခဲ့ကြတာပါ။ကိုတိုင်းမြေထဲမှာဒီမိုကရေစီစနစ်ပုံမအတွန့်ရှေခိုင်မာအကောင်အောင်ဆောင်ရွက်သွားဖို့နေရာဆောင်ကကမ္ဘာနိုင်ငံပေါင်း၁၀၀ကျော်တို့ရဲ့အစိုးရအဖွဲ့တွေကတိပြုခဲ့ကြပါတယ်။ကမ္ဘာတဝန်းကစင်ကိုချက်တွေကိုလည်းအတူလက်တွဲရင်ဆိုင်တော့ဖို့လည်းကတိပြုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကတော့လွတ်လပ်တဲ့သတင်းမီဒီယာနဲ့သတင်းထောက်တွေကိုလည်းကာကွယ်ထားပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ကမ္ဘာနိုင်ငံပေါင်းသရဇင်ကျော်မှရှိတဲ့သတင်းဌာနတွေရေရှည်ရပ်တည်နိုင်အောင်လို့အမေရိကန်က International Fund for Public Interest ပြည်သူ့အကျိုးစီးပွားအတွက်သတင်းမီဒီယာရန်မုံငွေကတဆင့်ကူညီထောက်ပံ့ပေးနေပါတယ်။ပြည်တော့သတင်းထောက်ကာကွယ်ရေးလုပ်ငန်းစဉ်အရာပြည်ပရောက်သတင်းသမားတွေအပါအဝင်သတင်းထောက်သူရဲ့လုံခြုံရေးကိုလည်းတိုးမြင့်ဆောင်ရွက်နေပါတယ်။စီးပွားရေးလုပ်ငန်းတွေတာဝန်ယူမှုရှိလာရေးအတွက်နိုင်ငံတော်လုပ်ငန်းစဉ်တည်တရက်ကိုလည်းအမေရိကန်မှာထုတ်ပြန်ထားပါတယ်။အမေရိကန်အစိုးရနဲ့ပူးတွဲလုပ်ကိုင်နေတဲ့ကုမ္ပဏီတွေအနေနဲ့လူအခွင့်အရေးကိုအမှန်တကယ်လိုက်နာကြောင်းသေချာစေဖို့အတွက်အမေရိကန်အစိုးရအဖွဲ့အတွင်းလိုက်နာကြရမယ်ခိုင်မာတဲ့လုပ်ငန်းစဉ်၄၀ကျော်ကိုချမှတ်ထားပါတယ်။မျိုးဆက်သစ်တွေအနေနဲ့ဒီမိုကရေစီလူ့အဖွဲ့အစည်းကိုထောက်ခံစေခြင်းနဲ့ဒီမိုကရေစီပြန်လည်ရှင်သန်စေခြင်းနဲ့ဆိုရင်တော့လူမှုဘဝတွေတိုးတက်လာစေမယ့်နည်းပညာအနာဂတ်ကိုပုံဖော်ပေးဖို့လိုအပ်လိမ့်မယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမှတ်ချက်ပြုပါတယ်ဖြစ်နေအုပ်ချုပ်နေတဲ့အာဏာရှင်အစိုးရတွေကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိခိုက်စေမဲ့နည်းပညာတွေဖြန့်ကျက်နေကြတာကြောင့်နည်းပညာတွေမှာဒီမိုကရေစီစံနှုန်းတွေစံနှုန်းတွေတည်တံ့ခိုင်မြဲစွာပါဝင်နေအောင်အသေးအချာလှုပ်ထားရပါလိမ့်မယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီမိုကရေစီစနစ်ဆိုတာမတော်တဆဖြစ်လာတာမဟုတ်ပါဘူးသူ့ကိုတည်တံ့နေအောင်အမြဲတမ်းဆောင်ရွက်နေရပါမယ်ဒီမိုကရေစီဆိုတာတစ်ကမ္ဘာလုံးကလူတွေလိုလားတဲ့စနစ်ဖြစ်ပါတယ်ဒီမိုကရေစီရဲ့တောင်းဆိုမှုကလည်းအခိုင်အမာဆက်ရှိနေပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ခုထုတ်လွှင့်ချက်ကအမေရိကန်အစိုးရရဲ့အဖို့ဖြစ်ပြီး VOA အဖို့မဟုတ်ကြောင်းသိပေးရပါတယ်။ညာအခုတော့ကြမ်းနေတဲ့အချင်းတွေမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်တင်ပြပေးပါမယ်ညာ။ဟာမတ်စ်ညညရေးဆွေးနွေးပွဲပြန်လုပ်ဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကတောက်ချနိုင်မှာအတည်ပြုပေးလိုက်ပါတယ်။ဂါဇာကငတ်ဘေးကျုံလျရတဲ့ပါလက်စတိုင်းတွေအတွက်အရေးပေါ်အကူအညီပေးဖို့ ICJ နိုင်ငံတကာတရားရုံးကအစ္စရေးကိုအမိန့်ချလိုက်ပြီးနောက်တစ်နေ့မှာပဲအစ္စရေးဝန်ကြီးချုပ်ကသဘောတူလိုက်တာပါ။အစ္စရေးတစားကနေကိုပြန်လွှတ်ပေးရင်အလဲလဲအနေနဲ့ဂါဇာမှာထိုးစစ်ရက်မယ်လို့ပြောတဲ့အစ္စရေးကအခုထိုးစစ်ကိုခေတ္တရက်ပြီးအပြစ်ရသဘောတူညီချက်ရဖို့နောက်ထပ်ဆွေးနွေးမှာဖြစ်ပါတယ်ညာအစ္စရေးဟာပါလက်စတိုင်းရဲ့ဂါဇာမှာရောအီရန်ပံ့ပိုးပေးနေတဲ့ဆီးရီးယားမြောက်ပိုင်းကလေဘနွန်ဟစ်ဘိုလာရီနဲ့ပါတိုက်ခိုက်နေရမှာတောက်ကြနေရတော့လေဘနွန်မှာလေကြောင်းတိုက်ခိုက်မှုကိုအရှိန်မြင့်လှုပ်ဆောင်လိုက်ပါတယ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မနေ့နှစ်ရက်လောက်မှာအလပိုကနေရအများအပြားထိမှန်ခဲ့ပြီးစစ်တပ်တာဝန်ရှိသူတွေပါဝင်ရက်သားအများအပြားသေဆုံးခဲ့ရတယ်လို့ Syria ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ညာမြန်မာသတင်းတပုတ်မှာတော့မြန်မာနိုင်ငံကိုပို့မဲ့ drone ဖြတ်လက်နက်လက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံသား2ဦးကိုထိုင်းမြန်မာနယ်စပ်မဲဆောက်မှာထိုင်းရဲတွေကဖမ်းမိခဲ့တယ်လို့ Bangkok Post သတင်းစာကဖော်ပြထားပါတယ်မဲဆောက်ရဲဌာနကထိုင်းစစ်တပ်နဲ့ပူးပေါင်းပြီးဆောင်ရွက်နေကြောင်းနဲ့ဆက်နွယ်နေသူတွေကိုစုံစမ်းဖော်ထုတ်မယ်လို့ပြောပါတယ်ညာစနာသိမ့်ထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကရောလက်နက်ကင်တော်လန်းနေတဲ့အဖွဲ့အစည်းမျိုးစုံကပါထောက်လန်းစောက်ကြည့်ဖို့နဲ့တိုက်ခတ်ဖို့အတွက် drone တွေကိုကြဲကြဲပြန့်ပြန့်သုံးနေကြတာဖြစ်ပါတယ်ခင်ဗျာထိတ်တန်းသတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာကုမနက်ခင်းအစီအစဉ်ထုတ်လွှင့်ရေးမှူးကမတ်တင်ကြီးထိုက်ဖြစ်ပါတယ်ခင်ဗျာရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဒီကနေ့နဲ့အစီအစဉ်တွေကို Radio အပြင် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။မြားတော်တော်ရှင်နေတဲ့ကွာမြမပြည်သူပြည်သားအားလုံးဘေးရန်ဒီရဲ့ကင်းတောကခတ်သိမ်းရှင်းငိမ့်ပြီးကျမ်းမာရှင်လန်းတို့ကြပါစေခင်ဗျာ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးများတင်ပါတယ်။ကျွန်တော်ကတော့ညီငယ်ဖြစ်ပါတယ်ခင်ဗျာ။